Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်စက်တင်ဘာလ10ရက်တနင်္ဂနွေနေ့ညနေ6နာရီခွဲရနေ9နာရီအစီအစဉ်တွေကို9မီတာ7 19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမရှားဖုံပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင
်မင်္ဂလာညနေခင်းပါရှင်ကျမတင်ခီထိုက်ပါတနာယီကို၄တိုင်နှုန်းကီလိုမီတာ210နီးပါးနဲ့ဟာရီကိန်းအာမာအမေရိကန်ပြည်ထောင်စုဖလော်ရီဒါကိုစတင်ဝင်ရောက်တိုက်ခတ်နေပါပြီရခိုင်ပြည်နယ်တွင်တိုက်ခတ်မှုရစဲဖို့အာစာအဖွဲ့ကကြေညာခဲ့ပြီးနောက်မှာတော့မြန်မာအစိုးရဘက်ကအကြမ်းဖက်ဝါဒီတွေနဲ့စစ်ဆင်မဲ့မူဝါဒမရှိဘူးလို့ပြောဆိုလိုက်ပါတယ်ဒီလိုထိတ်တန့်ရောက်တဲ့တွင်တွေကိုကိုရန်နိုင်တဲ့အတူကြေညာပေးပါမယ်ရှင်
ကောင်းပါပြီရှင်နောက်ဆုံးရသတင်းတွေပြီးမှာတော့ဒီအမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်တွင်ဟာရီကိန်းအာမာမုန်တိုင်းဝင်ရောက်တိုက်ခတ်နေတဲ့အခြေအနေတွေနဲ့အတူနှားဆင်ရမှာက
မြန်မာနိုင်ငံလုံးဆိုင်ရာအစံပါလာရေးအဖွဲ့အနေနဲ့အကြမ်းဖက်မှုကိုဘယ်တော့မှလက်မခံခဲ့ဘူးဒီကိစ္စကအခြားဒေသတွေမှာပါပြန်လာဆောင်ဖြစ်မှာပွားမှာကိုကျွန်တော်တို့အနေနဲ့ဟန်တာကကွယ်ယူတဲ့စိတ်ကြီးနာနဲ့ဒီပြည်နယ်စစ်တုပ်က
အစ္စလမ်သာသနာရေးရာကောင်စီဌာနချုပ်ရဲ့တွဲဘက်အတွင်းရေးမှူးဦးဝနာရွှေပြောသွားတာပါပြည်စုံကိုသတင်းတွေပြီးမှနားဆင်ကြပါမယ်။ဒါ့အပြင်အမေရိကန်ပြည်ထောင်စုတဲကိုမိဘတွေနဲ့အတူကလေးဘဝကလေးကတရားမဝင်ရောက်လာတဲ့သူတွေကိုနေရပြန်မဖို့ရေးအကာအကွယ်ပေးတဲ့ဌာနအစီအစဉ်ဖျက်သိမ်းမှုနဲ့စီးပွားရေးရဲရိုက်မှုအခြေအနေကြောင်းတွေကိုပါနားဆင်ကြဖို့ရှိပါတယ်။ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကိုရန်နိုင်တို့ပြောပြပေးပါမယ်ရှင်။
အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ် Key West ကို Hurricane Irma မကြာခင်ကပဲစတင်ဝင်ရောက်တိုက်ခတ်နေပြီဖြစ်ပါတယ်။မုန်တိုင်းအဆင့်၄ရှိတဲ့ Hurricane Irma ကတနာယီကို၄တိုင်နှုန်းကီလိုမီတာ210နီးပါးနဲ့ဝင်ရောက်တိုက်ခတ်နေပြီးရာစုနှစ်တစ်ခုအတွင်းပြင်းထန်ဆုံး Hurricane မုန်တိုင်းတွေနဲ့မကြုံခဲရတဲ့ Florida ပြည်နယ်တွင်းကဒေသတချို့မှာတော့အပြည့်အစည်တွေရှိလာမယ်လို့ခန့်မှန်းထားကြပါတယ်။အစောပိုင်းခန့်မှန်းချက်တွေမှာတော့ Florida အရှေ့ပိုင်း Miami မြို့မှာမုန်တိုင်းတန်ခံရမယ်လို့ခန့်မှန်းခဲ့ကြပေမဲ့အခုတော့မုန်တိုင်းကပြည်내အနောက်ဘက်ပိုင်းကိုလမ်းကြောင်းပြောင်းလာပြီးစိန့်ပီတာစဘတ်ဘက်ကိုဥတီလာပါတယ်မုန်တိုင်းလမ်းကြောင်းပြောင်းပြီးအနောက်ဘက်ကိုဥတီလာတဲ့အချိန်မှာပဲအရင်ကမုန်တိုင်းအဖျားလောက်ပဲခတ်မယ်လို့ခန့်မှန်းခဲ့ကြတဲ့တမ်ပါမြို့ကဒေသခံတွေအခုတော့ခိုလုံရွေးစခန်းတွေကိုပြောင်းရွှေ့လာနေကြပါတယ်တမ်ပါမြို့ဟာဆိုရင် Hurricane မုန်တိုင်းတန်ကိုတိုက်ရိုက်မခံစားခဲ့ရတာနှစ်ပေါင်း100နီးပါးရှိခဲ့ပါပြီဖလော်ရီဒါအုပ်ချုပ်ရေးမှူးကတော့ပြည်내ရေးပေါ်အခြေအနေကြီးညာထားတဲ့အကြောင်းနဲ့ဒေသခံတွေကိုဘေးလွတ်ရာဇုံတွေကိုပြောင်းရွှေ့ကြဖို့မနေ့စနေနေ့ကစော်ဩနေတာပါပြည်내ရင်းကရေးပေါ်ခလုံရေးစခန်း400လောက်မှလည်းလူပေါင်း9000ကျော်လောက်ရောက်ရှိနေကြပါပြီအိမ်နောင်စုပေါင်း9600ကျော်တို့မှလည်းလျှက်စင်ပြီးပြတ်တောက်သွားပါပြီမနေ့စနေနေ့ကအမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အစိုးရအဖွဲ့တို့ဟာရီကိန်းအာမာအရေးတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။မုန်တိုင်းလမ်းကြောင်းမှာရှိနေကြသူတွေညွှန်ကြားချက်တွေအတိုင်းလိုက်နာလှုပ်ဆောင်ကြဖို့ကိုလည်းသမ္မတကပြောဆိုထားပါတယ်။ဖလော်ရီဒါပြည်နယ်လူဦးရေရဲ့၄ဘုံတစ်ဘုံကျော်ရှိတဲ့လူဦးရေ 5.6 တန်းကိုမုန်တိုင်းမလာခင်ဘေးလွတ်ရာရွှေ့ပြောင်းကြဖို့လည်းညွှန်ကြားထားပါတယ်ရှင်။
အာမာဟာရီကိန်းမုန်တိုင်းကြောင့်ဟေတီနိုင်ငံမြောက်ပိုင်းမှာတော့စနေနေ့ကလူ1000လောက်ယာယီခိုလုံရေးစခန်းတွေမှာနေနေကြရပြီးနေရာအတော်များများကတော့ရေလွှမ်းမိုးနေသေးဖြစ်ပါတယ်။အာမာဟာရီကိန်းမုန်တိုင်းဟာဟေတီနိုင်ငံကိုတောက်ချာနေကဝင်ရောက်တိုက်ခတ်ခဲ့တာဖြစ်ပါတယ်။ဘလောက်ထိထိခိုက်ပျက်စီးဆုံးရှုံးနေဆိုတာပြောဖို့စောနေသေးပြီးတော့ဟေတီအာနာပိုင်းတွေဟာအခုခါမှာမုန်တိုင်းနဲ့အတူပြည်သူတွေကိုအကူအညီပေးဖို့အတွက်ဦးစားပေးလှုပ်ဆောင်နေတယ်လို့လူမှုကယ်ဆယ်ရေးနဲ့အကာအကွယ်ပေးရေးအဖွဲ့ညင်ကြားရေးမှူးဂျယ်ရီ ချန်ဒလာကပြောပါတယ်။သူတို့ဖွဲ့အနေနဲ့ဘလောက်တီကြိုက်ပျက်စီးဆုံးရှုံးနေဆိုတာကိုလေးလာကြည့်ရှုနေသလိုမုန်တိုင်းနဲ့ခံလိုက်ရတဲ့သူတွေကိုအကူအညီပေးဖို့အတွက်အစွမ်းကုန်ကြိုးပမ်းနေတယ်လို့လည်းပြောပါရယ်အစောပိုင်းသတင်းချက်လက်တွေအရတော့အာမာဟာရီကိန်းမုန်တိုင်းကြောင့်ပျက်စီးဆုံးရှုံးမှုတွေရှိခဲ့တဲ့အတွက်လူတယောက်ပျောက်ဆုံးပြီးတော့နှစ်ယောက်ဒဏ်ရာရခဲ့တယ်လို့ပြောပါရယ်မုန်တိုင်းကြောင့်နောက်ဆက်တွဲဝိုင်းရောဂါဖြစ်နိုင်ခြေရှိနေတယ်လို့လည်းပြောပါရယ်ဟေတီနိုင်ငံရဲ့ကျန်းမာရေးအခြေအနေဟာအလွန်ကိုစိုးရိမ်စရာအနေထားမှာရှိနေပြီးတော့2010ခုနှစ်ကငလင်လွတ်ခဲ့ပြီးတဲ့နောက်မှာလဲဝိုင်းရောဂါကြောင့်ဟေတီနိုင်ငံသား1000လောက်သေဆုံးခဲ့တာဖြစ်ပါတယ်။ဒါပေမဲ့လဲဟေတီအာနာပိုင်တွေကတော့ဟာရီကိန်းမုန်တိုင်းသတိပေးချက်ကိုပြန်လဲရုပ်သိမ်းလိုက်ပြီးဖြစ်ပြီးတော့သူတို့စိုးရိမ်သလိုကြီးကြီးမားမားတည်တည်ပျက်စီးဆုံးရှုံးတာတွေမဖြစ်ခဲ့တဲ့အပေါ်မှာဝမ်းမြောက်နေကြပါတယ်ခင်ဗျာ။
မြောက်ကိုရီးယားနိုင်ငံထူထောင်တဲ့69နှစ်ပြည့်နှစ်ပတ်လည်နေ့ကိုမနေ့စနေနေ့ကအခမ်းအနားတွေပြောပွဲရှင်ပွဲတွေနဲ့ကျင်းပခဲ့ကြပါတယ်။နိုင်ငံတကာဘက်ကတော့နောက်ထပ်ဒုံးကျည်စမ်းသပ်လာမလားဆိုတဲ့အပေါ်မှာစောင့်ကြည့်ခဲ့ကြပါတယ်။ဒီမိုကရက်တစ်ကိုရီးယားပြည်သူနိုင်ငံအဖြစ် 1948 ခုနှစ်မှာထူထောင်ခဲ့တဲ့နှစ်ပတ်လည်နေ့မှာနောက်ထပ်ဒုံးကျည်စမ်းသပ်မှုလုပ်နိုင်တယ်ဆိုတဲ့ခံမှန်းပြောဆိုချက်တွေနဲ့အတူတောင်ကိုရီးယားအစိုးရဘက်ကမြောက်ကိုရီးယားရဲ့လှုပ်ရှားမှုတွေကိုအနီးကပ်စောင့်ကြည့်နေတယ်လို့ပြောဆိုခဲ့တာဖြစ်ပါတယ်။ မြောက်ကိုရီးယားဘက်ကနောက်ထပ်ဒုံးကျည်ဆန့်သက်မှုတစ်ခုထပ်လုပ်မယ်အရေးလက္ခဏာတွေရှိတယ်လို့တောင်ကိုရီးယားဘက်ကပြီးခဲ့တဲ့သတင်းပတ်အစောပိုင်းကပြောဆိုခဲ့တာပါ။တောင်ကိုရီးယားဝန်ကြီးချုပ်ကလည်းအခြေအနေတွေကတိတ်ကိုစိုးရိမ်စရာကောင်းတယ်လို့ပြောဆိုခဲ့ပါတယ်ဒါပေမဲ့လည်းမနေ့စနေနေ့ညနေပိုင်းအထိတော့မြောက်ကိုရီးယားဘက်ကဒုံးကျည်ဆန့်သက်မှုမလုပ်ခဲ့ပါဘူး။တောင်ကိုရီးယားယွန်ဟပ်သတင်းအေဂျင်စီကတော့အမည်မဖော်လိုတဲ့အစိုးရအရာရှိတဦးရဲ့ပြောဆိုချက်ကိုကိုးကားပြီးမြောက်ကိုရီးယားဘက်က9ကြိမ်မြောက်နျူကလ িয়ার ဆန့်သက်မှုကိုအချိန်မရွေးလှုပ်လာနိုင်ပြီးလာမယ့်အောက်တိုဘာလမှာမြောက်ကိုရီးယားအလုံသမားပါတီထူထောင်ခြင်းနှစ်ပတ်လည်နေ့နဲ့တိုက်ဆိုင်ပြီးနျူကလ িয়ার ဆန့်သက်မှုလှုပ်လာနိုင်တယ်လို့ဖော်ပြထားပါတယ်ရှင်။
မြောက်ကိုရီးယားစိုးရပိုင်းဝါရဖြန့်ချီရေးတွေကိုထုတ်လွှင့်နေတဲ့ဥရီမီဇူခီရီရုပ်တံလိုင်းကိုလူမှုဖွဲ့စည်းတွေလိုက်နာမဲ့လမ်းညွန်ချက်တွေကိုချိုးဖောက်တယ်ဆိုပြီးတော့ YouTube Internet စာမျက်နှာကဖယ်ရှားလိုက်ပါတယ်။ YouTube ကနေချမှတ်ထားတဲ့လူမှုဖွဲ့စည်းတွေလိုက်နာမဲ့လမ်းညွန်ချက်ကိုချိုးဖောက်တယ်။ချိုးဖောက်လို့မြောက်ကိုရီးယားစိုးရရဲ့အဲ့ဒီရုပ်တံလိုင်းကိုဖျက်သိမ်းလိုက်တယ်လို့ YouTube ကတော့ပြောပါတယ်။တောက်ချာနေကအဲ့ဒီရုပ်တံလိုင်းဘာကြောင့်ဖယ်ရှားရလဲဆိုပြီးမေးတဲ့ပုံမှာတော့ YouTube ကချက်ချင်းတုံ့ပြန်ခဲ့ခြင်းမရှိခဲ့ဘူးလို့သတင်းတွေကဆိုပါတယ်။ဒါပေမဲ့ကြော်ညာတွေကနေအဲ့ဒီရုပ်တံလိုင်းရတဲ့ဝင်ငွေတွေကအမေရိကန်ရဲ့ကုန်သွယ်ရေးပိတ်ဆို့မှုကိုချိုးဖောက်တာဖြစ်နိုင်တဲ့အတွက်ဒီရုပ်တံလိုင်းဖယ်ရှားလိုက်တာဖြစ်တယ်လို့သတင်းတွေကဆိုပါတယ်။ဒီရုပ်တံလိုင်းဟာမြောက်ကိုရီးယားအစိုးရရဲ့ရုပ်တံဖိုင်တွေကိုမကြာခဏစုစလို့ထုတ်လွှင့်ပြသလေရှိပြီးတော့ပြည်ပမှာနေထိုင်ကြတဲ့မြောက်ကိုရီးယားနိုင်ငံသားတွေကိုပြသဖို့အတွက်ရည်ရွယ်တာဖြစ်ပါတယ်။ဒါ့အပြင်မြောက်ကိုရီးယားကဒုံးကျည်ပစ်လော်တာတွေနဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းရဲ့ခီးစဉ်တွေကိုလည်းပြသလေရှိတာဖြစ်ပါတယ်။မေလ်ဘော်ရီနိုင်ငံကလေးလာရေးဌာနကလက်နက်ထိန်းချုပ်ရေးကျွမ်းကျင်သူဂျက်ဖရီလူးဝစ်ကတော့သူ့အနေနဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার စွမ်းရည်တွေကိုပို့ပြီးတော့သိရှိနားလည်နိုင်ဖို့အတွက်ဒီရုပ်သံလိုင်းကိုအသုံးပြုလေရှိတယ်ဆိုပြီးတော့ပြောပါတယ်ခင်ဗျာ
။ VOA American အသံညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6:00နာရီခွဲကနေ 9:00 နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ UA မြန်မာပိုင်းစီစဉ်ကနေတနင်္ဂနွေနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်ရှင်။ရခိုင်ပြည်နယ်မောင်တော်နယ်ဘူတီတောင်ဒေသတွင်းကအစိုးရလုံခြုံရေးစခန်း30နီးပါးကိုတချိန်နဲ့တပြိုင်နက်ဝင်ရောက်တိုက်ခိုက်ခဲ့တဲ့ Arakan Rohingya Salvation Army အာဆာကတိုက်ခိုက်မှုတွေကိုတလကြရက်ဆိုင်ဖို့တဖက်သက်ကြေညာချက်ထုတ်ပါတယ်မြန်မာအစိုးရဘက်ကတော့အကြမ်းဖက်ဝါဒီတွေနဲ့ဆေးဆက်ဆွေးနွေးမဲ့မူဝါဒမရှိဘူးလို့နိုင်ငံတော်အတိုင်ပင်ခံရုပ်ညွှန်ကြားမှုဥစော်ထေးကသူ့ရဲ့ Twitter လူမှုကွန်ရက်မှာရေးသားထားပါတယ် Arakan Rohingya Salvation Army ကိုမြန်မာအစိုးရကအကြမ်းဖက်အဖွဲ့အစည်းဖြစ်သတ်မှတ်ထားတာပါဩဂုတ်လ25ရက်နေ့ကမြန်မာအစိုးရလုံခြုံရေးစခန်းတွေကိုအာဆာအဖွဲ့ကတိုက်ခိုက်တာကြောင့်အစိုးရလုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့အစိုးရဝန်ထမ်းတွေအရက်သားတွေတေဆုံခဲ့ရပါတယ်။အာဆာအဖွဲ့ကတော့သူတို့အစိုးအပြစ်ခတ်ရဲစဲရေးကာလအတွင်းအကူအညီပေးရေးအဖွဲ့တွေအနေနဲ့အတိဒုက္ခရောက်ရသူအလုံးကိုလူမျိုးဘာသာမခွဲခြားဘဲအကူအညီပေးဖို့မနေ့စနေနေ့ကပြောပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်တွင်းကအကြမ်းဖက်တိုက်ခိုက်မှုတွေကိုမြန်မာအစိုးရဘက်ကကင်တွယ်လှုပ်ဆောင်နေတာတွေကိုအမေရိကန်ဘက်ကထောက်ခံတဲ့အကြောင်းနောက်အကူအညီလိုအပ်နေသူတွေအလုံးထံကိုလူသားချင်းစာနာမှုဆိုင်ရာအကူအညီတွေမဖြစ်မနေရောက်ရှိဖို့အတွက်လိုအပ်တဲ့အကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးနီကီဟေလေးကပြီးခဲ့တဲ့တောက်ချာနေ့ကကြေညာခဲ့ပြီးတဲ့နောက်တနေ့စနေနေ့မှာပဲအာဆာအဖွဲ့ဘက်ကအပြစ်ခတ်ရချောင်းကြေညာချက်ထွက်လာတာဖြစ်ပါတယ်။တချိန်တည်းမှာပဲရခိုင်ပြည်နယ်တွင်းကအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဒေရှ်ဖက်ကိုထွက်ပြေးလာသူရိုဟင်ဂျာ3သိန်းနီးပါးရှိနေပြီလို့လဲကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကခန့်မှန်းထားပါတယ် UNHCR ပြောခွင့်ရ BBN ထံကအခုလိုပြောပါတယ
် The agencies that are out there are providing as much as they can such as high energy biscuits hot meals but we certainly need more resources based on what we already have on the ground
ဖွဲ့စည်းရေးဘက်ကလည်းသူတို့ဘက်ကတတ်နိုင်တဲ့လောက်အစာခန့်နဲ့ဘီစကွတ်မုန့်နေအစာအသောက်တွေဝေငှနေပါတယ်ဒါပေမဲ့အများကြီးထတ်လို့နေပါတယ်တကယ်လက်တွေအခြေအနေအရမလုံလောက်ပါဘူးထပ်ပြီးတော့ရဖို့လှုံ့ဆော်သွားဖို့ရှိပြီးဘင်္ဂလားဒေ့ရှ်အာဏာပိုင်တွေနဲ့လည်းပူးပေါင်းဆောင်ရွက်သွားပါမယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံပြောခွင့်ရ BBN တန်ပြောဆိုသွားတာဖြစ်ပါတယ်ရခိုင်ပြည်နယ်မောင်တော်ဘူးတီတောင်ဒေသကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသူတွေကသူတို့ကိုသူတို့ရိုဟင်ဂျာတွေလို့သုံးနှုန်းပြောဆိုကြပေမဲ့လည်းမြန်မာအစိုးရအဆက်ဆက်ကတော့ရိုဟင်ဂျာဟာမြန်မာနိုင်ငံကတိုင်းရင်းသားမဟုတ်ဘူးလို့အစဉ်တစိုက်ရပ်တည်ထားတာဖြစ်ပါတယ်ရှင်
စီးရီးယားဒုက္ခသည်305ရောက်ကိုတည်ဆောင်လာတဲ့ဆက်လီနဲ့ဆင်းတဲ့ကဒဇင်းကိုမောင်းလာသူလို့ဆက်ဆွဲခံထားတဲ့အသက်36နှစ်ရွယ်အမျိုးသားတဦးကိုဖမ်းဆီးလိုက်တယ်လို့ Cyprus ရဲတပ်ဖွဲ့ကပြောလိုက်ပါတယ်အမျိုးသား202ယောက်အမျိုးသမီး30နဲ့ကလေး83ယောက်တို့ဟာစနေနေ့ညသကောင်ပတ်ဝန်းကျင်လောက်မှာ Cyprus နိုင်ငံအနောက်မြောက်ဘက်ကမ်းရိုးတန်းဒေသကိုရောက်ရှိလာတာဖြစ်ပြီးတော့ဒါဟာတရက်ထဲမှာရွှေပြောင်းချေချသူတွေအများဆုံးရောက်လာခဲ့တာဖြစ်တယ်လို့ Cyprus ရဲတပ်ဖွဲ့ကရဲတပ်ဖွဲ့ရဲ့ပြောခွင့်အရ Michaelisကပြောပါတယ်အဲ့ဒီလူတွေဟာတူရကီနိုင်ငံမှာဆင်မျိုးကနေစနေနေ့မှာထွက်လာကြတာဖြစ်တယ်လို့သူကပြောပါတယ်ဒီလေပေါ်မှာပါတဲ့သူတွေဟာတယောက်ကိုဒေါ်လာ2000ပေးပြီးတော့လာခဲ့ကြတာဖြစ်တယ်လို့လည်းပြောပါတယ် Cyprus မှာဆင်မျိုးတွေရှိတဲ့သူတွေကတော့အဲ့ဒီမှာဆက်နေကျင်သွားတယ်လို့ပြောပြီးတချို့ကလည်း Germany ဒါမှမဟုတ် Scandinavian နိုင်ငံတွေကိုသွားကျင်ကြတယ်လို့ပြောပါတယ်အမျိုးသမီးတူနဲ့မွေးကစားကလေးငယ်တူကိုဆေးရုံမှာထားတာကလွယ်ရင်ကျန်တဲ့သူတွေအားလုံးကိုယာယီခိုလုံရေးစခန်းတွေမှာခေါ်ဆောင်သွားမှာဖြစ်တယ်လို့လည်းပြောပါတယ်ခင်ဗျာ
။ပိုယဟမင်းကြီးဖရန်စစ်ကသူ့ရဲ့ကိုလံဘီယာနိုင်ငံခီးစဉ်အတွင်းစနေနေ့တုန်းကမက်ဒရင်မြို့ကိုရောက်ရှိသွားပြီးလူရုနဲ့တွေ့ဆုံပွဲမှာတော့မျှော်လင့်ထားတဲ့အတိုင်းအပရိသတ်တသန်းလောက်တက်ရောက်ခဲ့ပါတယ်။စနေနေ့မနက်ပိုင်းကမက်ဒရင်မြို့မှာမိုးကြီးနေတာကြောင့်ခီးစဉ်အနေငယ်နှောင့်နှေးခဲ့ရပြီးငကိုအစီအစဉ်တွေကိုအပြောင်းလဲလုပ်ခဲ့ပါတယ်။အစောပိုင်းတော့ကလေးစိတ်ကနေရဟတ်ရင်နဲ့လူထုတွေ့ဆုံပွဲရှိတာကိုသွားဖို့စီစဉ်ထားပေမဲ့အဲ့ဒီအစီအစဉ်အစားကားနဲ့သွားရတာကြောင့်လူထုနဲ့တွေ့ဆုံဖို့အနေငယ်နှောက်ကြခဲ့ပါတယ်။ရာသီဥတုကြောင့်ပိုယဟမင်းနဲ့တွေ့ဆုံပွဲလာသူတွေကိုအတားအဆီးမဖြစ်ခဲ့ပေမဲ့ချိတ်ချိတ်တိုးနေတဲ့လူထုကပိုယဟမင်းကြီးကိုလက်ဝှေ့ယမ်းပြီးတောင်းတောင်းဖြဖြကြိုဆိုခဲ့ကြပါတယ်ရှင်
။နောက်ဆုံးရသတင်းတွေကိုမှတ်သိထိုင်တဲ့ကိုရင်နိုင်တို့ပြောပြပေးကြတာပါရှင်။အခုဆက်လက်ပြီးတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။ရခိုင်ပြည်နယ်အတွင်းကျန်းဖက်လုပ်ရတွေကိုကျူးလွန်ခဲ့တဲ့ ARS ရဲ့အစွန်းရောက်ကျန်းဖက်အဖွဲ့အစည်းကိုအပြင်းထန်ဆန့်ကျင်ရှုံချပါကြောင်းအစ္စလမ်ဘာသာရေးအသင်းအဖွဲ့ပေါင်းစုံပါဝင်တဲ့မြန်မာနိုင်ငံလုံးဆိုင်ရာအစ္စလမ်ဘာသာရေးအဖွဲ့ကြီးကသဘောထားထုတ်ပြန်ကြေညာလိုက်ပါတယ်။ဒါအပြင်မြန်မာနိုင်ငံအတွင်းဘာသာရေးလူမျိုးရေးပြဿနာဖြစ်အောင်လှုပ်ဆော်နေတာတွေကိုအစိုးရအနေနဲ့ကြက်မှတ်ကာကွယ်တားဆီးပေးဖို့ကိုလည်းတိုက်တွန်းထားပါတယ်။အသေးစိတ်ကိုတော့မဆုမွန်ကဆက်ပြီးပြောပြပေးပါလိမ့်မယ်ရှင်
။ဟုတ်ပါတယ်။မြန်မာနိုင်ငံလုံးဆိုင်ရာအစ္စလမ်ဘာသာရေးအဖွဲ့ကြီးအနေနဲ့အကြမ်းဖက်ဝါဒကိုမြည်သည့်အချိန်ကမှလက်ခံခဲ့ခြင်းမရှိဘဲလုံးဝဆန့်ကျင်ပါကြောင်းနဲ့ဒီလိုအကြမ်းဖက်လုပ်ရက်ကိုကျူးလွန်ခဲ့တဲ့ ARSA အစွန်းရောက်အကြမ်းဖက်အဖွဲ့အစည်းကိုအပြင်းထန်ရှုံချပါကြောင်းရခိုင်မြောက်ပိုင်းကအကြမ်းဖက်မှုတွေနဲ့ဆက်လျင်းပြီးတော့မြန်မာနိုင်ငံတွင်းကအစ္စလမ်ဘာသာရေးအသင်းအဖွဲ့၅ခုပါဝင်တဲ့သဘောထားကိုစက်တင်ဘာလ9ရက်နေ့ကထုတ်ပြန်လိုက်တာပါ။ရခိုင်ပြည်နယ်တွင်းအကြမ်းဖက်မှုတွေကြောင့်တေဆုံးရသူတွေအတွက်မြန်မာနိုင်ငံလုံးဆိုင်ရာအစ္စလမ်ဘာသာရေးအဖွဲ့အစည်းတွေနဲ့အစ္စလမ်ဘာသာဝင်များအနေနဲ့ကြံ့ရည်သူမိသားစုတွေနဲ့ထပ်တူဝမ်းနဲ့ကြေကွဲရပါကြောင်းသဘောထားထုတ်ပြန်ကြေညာလိုက်တာဖြစ်ပါတယ်။ဒါအပြင်အကြမ်းဖက်မှုတွေကြောင့်နေရက်စွန့်ခွာထွက်ပြေးနေကြရတဲ့အပြစ်မဲ့ပြည်သူတွေအတွက်လည်းစိတ်မကောင်းဖြစ်ရတယ်ဆိုတာကိုထည့်သွင်းဖော်ပြထားပါတယ်။အခုလိုမျိုးမြန်မာအစ္စလမ်ဘာသာဝင်တွေဘက်ကရခိုင်အရေးသဘောထားထုတ်ပြန်ရတာနဲ့ပတ်သက်လို့မြန်မာနိုင်ငံလုံးဆိုင်ရာအစ္စလမ်ဘာသာရေးအဖွဲ့ကြီးရဲ့အဖွဲ့ဝင်ဖြစ်တဲ့အစ္စလမ်သာသနာရေးရာကောင်စီဌာနချုပ်ရဲ့တွဲဘက်အတွင်းမှုဦးဝနရွှေက VOA မြန်မာပိုင်းကိုအခုလိုပြောပါတယ်။
ကျွန်တော်တို့အဖွဲ့ချုပ်မြန်မာနိုင်ငံလုံးဆိုင်ရာအစ္စလမ်ဘာသာရေးအဖွဲ့အနေနဲ့အကြံဖက်မှုကိုဘယ်တော့မှလက်မခံခဲ့ဘူး။အားလည်းမပေးဘူး။ဒါပေမဲ့အကြံဖက်မှုကိုဆောင်ရွက်တဲ့အခါမှာကြာအပြစ်မဲ့တဲ့သူတွေကိုမှားရင်ဆောင်ရွက်မိမှာလေ။ဆိုရင်သိရှိပါလေ။နောက်တစ်ခုကဒီအကြံဖက်မှုကြောင့်ကျိုးရလက်ကအဲ့ဒီဒါမှရှိတဲ့လူမျိုးပါတာပေါင်းစုံဟာအိုးမဲ့အိမ်မဲ့ဖြစ်ကြတယ်။ကျိုးအသက်ဆုံးရှုံးကြတယ်။ဒီအတွက်ကျွန်တော်တို့စိတ်မကောင်းဖြစ်တယ်။ဒါအပြင်ကိုဒီကြက်ကအခြားဒေသတွေမှာပါစက်နှံဆောင်ဖြစ်မှာပွားမှာကိုကျွန်တော်တို့အနေနဲ့ဟန်တာကွယ်လုပ်တဲ့စိတ်ဆူနာနဲ့ဒီကင်းရဲ့တုတ်တာပါပဲ
မြန်မာနိုင်ငံတွင်နေပြည်တော်ရန်ကုန်နဲ့မန္တလေးပါဝင်မြို့ကြီးတွေမှာအကြမ်းဖက်လုပ်ရက်တွေကျူးလွန်မှုပြင်ဆင်ဆောင်ရွက်နေတယ်လို့နိုင်ငံတော်ဘက်ကသတင်းထုတ်ပြန်သတိပေးထားတဲ့အပေါ်အစ္စလမ်ဘာသာရေးအဖွဲ့ကြီးအနေနဲ့လည်းအထူးစိုးရိမ်မကင်းဖြစ်ကြောင်းနဲ့ဒီလိုအခြေအနေမှာလူမျိုးရေးဘာသာရေးပြဿနာဖြစ်အောင်အင်တာနက်လူမှုကွန်ရက်စာမျက်နှာတွေကနေလှုံ့ဆော်ရေးသားနေတာတွေကိုလည်းအစိုးရအနေနဲ့ကြက်မှတ်ကာကွယ်တားဆီးပေးဖို့ဥပဒေရွှေကတိုက်တွန်းပါတယ
်အကြမ်းဖက်မှုတွေနဲ့ပတ်သက်လို့2012တည်းကဒီလိုပဲပေါ်လာလာအမှန်တဝက်အမှားတဝက်သတင်းလုတ်ကြံဒီလိုဟာမျိုးဟာအများအပြင်အများပြည်သူကိုထိတ်တလန့်ဖြစ်စေတာဖြစ်ပါတယ်ဒီအများပြည်သူကိုထိတ်တလန့်ဖြစ်ပြီးတော့ဒီမလူလာတဲ့ကိစ္စဟာဒီဖြစ်ပေါ်မလာအောင်တားဆီးပေးဖို့ဟာဒါအစိုးရရဲ့တာဝန်ပဲဖြစ်ပါတယ်အစိုးရကဒီသတင်းတွေနဲ့ပတ်သက်လို့အမှန်ကန်မှုမရှိတဲ့ချိန်မှာအမှန်ကန်မှုရှိကြအောင်လည်းဆက်စပ်ထောက်ပြန်ပေးဖို့လိုပါတယ်နောက်တစ်ခုကတော့ကျွန်တော်ဘာသာတစ်ခုနဲ့တစ်ခုကြားမှာနားလည်မှုပြပြစီမဲ့အရေးသားအောင်ပြောပြမှုဆောင်ရွက်တာတွေကို ဒါတွေကိုအထူးအစိုးရအနေနဲ့တာစီပေးဖို့လိုအပ်ပါတယ်။ဒါဖြစ်လို့လဲဆိုတော့ဒီဘာသာတစ်ခုနဲ့တစ်ခုကြားမှာနားလည်မှုပြောဖြစ်အောင်ဆောင်ရွက်နေတဲ့အင်အားစုတွေကလည်းကျွန်တော်တို့အတွေ့အကြုံရတာပါတယ်။ဒါတွေအတိုင်းဒီမတည်မငြိမ်ဖြစ်မှုကိုပဲဦးတည်သွားမှာဖြစ်ပါတယ်။နောက်တစ်ခုကကျွန်တော်တို့ဒီလူတစ်ယောက်တို့မို့ရင်လူတစ်စုဥပဒေနဲ့ဆန့်ကျင်ဆောင်ရွက်ရင်အဲ့ဒီပုဂ္ဂိုလ်အဲ့ဒီလူစုဥပဒေနဲ့ဆန့်ကျင်တယ်လို့ပဲဒီစားဖို့အဲ့ဒီလူမျိုးအဲ့ဒီဘာသာဥပဒေကျူးလွန်တာမဟုတ်ဘူးဆိုတော့လေသိရှိသိလူတာဖြစ်ပါတယ
်ဘာသာတစ်ခုနဲ့တစ်ခုအကြမလိုလားအပ်တဲ့ပြိပခတွေဖြစ်ပေါ်လာဖို့လှုံ့ဆော်တာတွေလုံတဲ့သတင်းဖြန့်ချိမှုတွေမှာအစ္စလမ်ဘာသာဝင်တွေဘက်ကပြန်ပြီးတော့မှဖြန့်ဝေတာနောက်ဆက်လက်မှန်မှာတုံ့ပြန်တာမျိုးတွေမလုပ်ကြဖို့နဲ့တကယ်လို့များမိမိတို့ရဲ့ပတ်ဝန်းကျင်မှာအပြတ်အမောက်လုပ်ရက်တွေမတင်ကားပွဲရာတွေတွေ့လာတဲ့ဆိုရင်လေနှီးဆက်ရာတာဝန်ရှိတဲ့သူကိုချက်ချင်းအချိန်မီအကြောင်းကြားဖို့ကိုလည်းအစ္စလမ်ဘာသာဝင်တွေကိုပန်ကြားထားပါတယ
်ကျွန်တော်အနေနဲ့မြစ်တာရဲ့ခံလို့တဲ့အချက်ကတော့ကမ္ဘာဘာသာအတီးပြီးကမုံမြတ်ပါတယ်ဒါကြောင့်လဲသက်ဝင်ယုံကြည်သူဘာသာဝင်များအနှစ်နှစ်ကာယုံကြည်ကိုးကွယ်နေကြတာဖြစ်ပါတယ်ဘာသာတစ်ခုနဲ့တစ်ခုအကြောင်းကိုသိတဲ့ကြာခါခဏနာမလေးလာပဲနဲ့ကိုယ်အမြင်ကျူတောင်းတဲ့ယန္တဝေဘာနာမျိုးအဲ့ဒီကနေတဆင့်တက်ပြီးတော့ဆွဆွဲပုတ်ခတ်မှုမျိုးဟာဒီဆွဆွဲပုတ်ခတ်တဲ့လူအတွက်လည်းအကျိုးမရှိသေးဘူးလို့ဒီအမုန်းစကားကိုကြားရတဲ့သူများအတွက်လည်းအကျိုးငဲ့သေးတာဖြစ်ပါတယ်ဒါဟိုကျွန်တော်တို့အားလုံးထိမ့်သိမ့်ဆင်ရင်ဘူးလူအပ်ပါတယ်
ဒါအပြင်အကျန်းဖတ်နှိမ်နှင်းမှုတွေမှာအပြစ်မဲ့ပြည်သူတွေထိခိုက်နစ်နာမှုမရှိအောင်အထူးဂရုပြုဆောင်ရွက်ပေးဖို့မြစ်တာရက်ခံထားပြီးအကျန်းဖတ်လုပ်ရက်တွေကိုကာကွယ်တားဆီးနိုင်ရင်မြန်မာနိုင်ငံလုံးဆိုင်ရာအစ္စလမ်ဘာသာရေးအဖွဲ့ကြီးအနေနဲ့အစိုးရအရက်ဖတ်လူမှုအဖွဲ့ကြီးတွေဘာသာပေါင်းစုံကနိုင်ငံသူနိုင်ငံသားတွေနဲ့တသားတည်းဖြစ်ကြောင်းကိုလည်းသဘောထားထုတ်ပြန်ကြေညာထားပါတယ်ဒီသဘောထားထုတ်ပြန်ချက်ထဲမှာတော့အိုလမအစ္စလမ်သာသနာပညာရှင်များအဖွဲ့ချုပ်အစ္စလမ်သာသနာရေးရာကောင်စီဌာနချုပ်မြန်မာနိုင်ငံလုံးဆိုင်ရာမော်လဝီအဖွဲ့ချုပ်ဗဟိုမြန်မာမွတ်စလင်လူငယ်များဘာသာရေးအဖွဲ့ဌာနချုပ်မြန်မာမွတ်စလင်အမျိုးသားရေးအဖွဲ့ချုပ်စတဲ့မြန်မာနိုင်ငံဆိုင်ရာအစ္စလမ်ဘာသာရေးအသင်းအဖွဲ့စည်းတွေပူးပေါင်းပြီးတော့သဘောထားထုတ်ပြန်လိုက်တာလည်းဖြစ်ပါတယ်ရှင်
။မဆုမွန်တင်ပြခဲ့တာပါရှင် VOA မြန်မာပိုင်းတနင်္ဂနွေနေ့ညနေခင်းရေဒီယိုအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့နိုင်ငံတကာဆိုင်ရာသတင်းလွှာဘက်ကိုဆက်ပါမယ်။အင်အားပြင်းထန်ပြီးဒုထက်ကြီးမားကျယ်ပြန့်တဲ့အာမာဟာရီကိန်းမုန်တိုင်းဟာအမေရိကန်ပြည်ထောင်စုတောင်ဖက်စွန်းဖလော်ရီဒါပြည်နယ်ကိုစတင်ဝင်ရောက်နေပါပြီ။မုန်တိုင်းဗဟိုဖြတ်တမ်းမဲ့နေရာနဲ့ဖလော်ရီဒါကမ်းခြေနေဒေသခံတွေကိုတော့မုန်တိုင်းမဝင်ခင်ကတည်းကပြောင်းရွှေ့နေရာချထားမှုတွေလှုပ်ထားပါတယ်။ဖလော်ရီဒါပြည်နယ်အနှံ့အပြားမှာမြန်မာလူမျိုးတွေရှိနေတာမို့မြန်မာလူမျိုးအတိုင်းဝိုင်းကြားအချင်းချင်းဆက်သွယ်ပြီးအပြန်အလှန်အကူအညီပေးမှုတွေလည်းရှိပါတယ်။ဖလော်ရီဒါပြည်နယ်ဒါဗီမြို့မှာနေထိုင်တဲ့ကိုကျော်မိုးသူကိုမုန်တိုင်းနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ကိုသားညို့ဦးကဆက်သွယ်မေးမြန်းထားပါတယ်ရှင်။
ကိုကျော်မိုးဦးတို့အခုဒေဗီမြို့ကိုစပြီးတော့မုန်တိုင်းရဲ့အခြေအနေပေါ့မုန်တိုင်းကဖလော်ရီဒါစဝင်နေပြီဆိုတော့အခြေအနေဘယ်လိုရှိနေပြီလဲဗျ။ဟ
ုတ်လေရတော့အခုညတွေကတညလုံးလေရောတိုက်နေရောအရန်တော့မကြမ်းဘူးပေါ့နော်ဟို80 80လောက်လောက်ပဲ။ဟုတ်ကဲ့မင်းညတွေကမိကျက်သွားတာလေ
။အခုကိုကျော်မိုးသူတို့ပဲလားမပြောင်းမနေတာ။ကျန်တဲ့မပြောင်းတဲ့လူတွေရောရှိလားအဲ့မြို့မှာ
။ကျွန်တော်တို့ကကမ်းခြေနဲ့ဝေးတာဆိုတော့ဟိုပြောင်းဖို့ပြောင်းရမယ့်အထက်မှာမပါဘူးပေါ့နော
်။
ပြောင်းရမယ့်သူကဟို business ဟိုနေရနေရာတွေပေါ့သူတို့ zone ABC သတ်မှတ်ထားတယ်
အဲ့တော့တက်ဆိုင
် zone A ကိုတော့မပြောင်းမနေရပြောင်းရပါတယ
်ကိုကျော်မိုးသူတို့ကဘာတွေပြင်ဆင်ထားလဲ
ကျွန်တော်တို့ကတော့ကိုယ်တိုင်ရေးဝယ်စုထားတယ်အစားတောက်တွေကြိုပြီးဝယ်ထားတယ်နောက်မီးစက်တွေအစင်းသင်းပြင်ထားတယ်မီးဟိုမီးထုံးမှုအတွက်တက်စီရေကြိုပြီးဝယ်ထားရတယ
်
နောက်အိမ်ပတင်းပေါက်တွေအကုန်လုံးဟိုအလူမီနီယံရှာတာနဲ့ကာထားတယ်
မုံတိုင်းအခြေအနေနဲ့ပတ်သက်လို့တိတိကျကျခိုင်မာခိုင်မာမှာသတင်းချက်လက်တွေရောကိုကျော်မိုးသူတို့ရပါလားသိရပါလား
အာဘီမပြက်ခင်ကတော့ဒီစီကြည့်နေရတော့ဟိုဘယ်လမ်းကြောင်းဘယ်သွားမယ်ဘယ်ချိန်ဝင်မယ်ဆိုတော့သိပါတယ်အချိန်ဘယ်ချိန်နဲ့မြဟိုဘယ်ဟိုရောက်မယ်ဆိုတော့ပညာပေးနေပါတယ်အခုမီးပြက်သွားတော့ဒီမကြည့်ရတော့မသိဘူးပေါ့နော
်ဒါပေ
မဲ့ရေဒီယိုတော့ဖွင့်လာတယ်ဘက်ထရီကုန်သွားမှဆိုလို့လည်းဖြည်းဖြည်းချင်းနားထောင်နေရတာပေါ့နော်တစ်ချိန်လုံးတော့နားမထောင်နိုင်တော့ဘူး
အဲ့တော့စိုးရိမ်စိတ်တွေကရှိကြလားကိုကျော်မသူတို့မစိုးရိမ်ဘူးလားအခုနေထား
စိုးရိမ်တာပေါ့ခင်ဗျာအရင်လဲဝင်မာတော့ခံစားရဘူးတော့2005ကလား6ကလားမသိဘူးဝင်မာဟာရီကိန်းဝင်မှုရဲ့အိမ်မိုးတွေပျက်စီးသွားတယ်ကားကိုယ်တော်ငကားတွေပျက်စီးသွားတယ်နောက်ပူစကရင်တွေပြိုသွားတယ
်ဟုတ်ကဲ့အခုအနေထားကဘယ်လောက်ထိထိခိုက်ပျက်စီးရရှိနိုင်မလဲမှန်းထားတယ်မှန်းထားတာရှိပါလ
ားအာကျွန်တော်တို့ဒီကတော့ဟာရီကိန်းအိုင်ယာဒါရိုက်ခင်မဟုတ်ဘူးဆိုတော့အဲ့လောက်ဝင်မာတော့အလောက်ပျက်စီးမရှိဘူးလို့ထင်တာပဲ
ဟုတ်ကဲ့
ဒါပေမဲ့ပြောလို့ဘာမှယာတုတုတော့ပြောလို့မရအောင်လေနော
်ဟုတ်ကဲ့ အခုတခြားဒီဘဝင်းကျင်မှာပေါ့နော်ဒီရဲအာဏာဝင်ဖြစ်စီတခြားဒီဒေသအာဏာဝင်ဖြစ်စီသူတို့ရဲ့ဆောင်းချက်တွေရောမြင်ရလားသူတို့ဘာတွေလုပ်ပေးနေလဲဘာတွေလုပ်နေကြလဲ
နော်တော့တော့ဒီကျွန်တော်တို့ Broward County မှာတော့သူတို့ဒီရွှေ့ရမဲ့လူတွေမရွှေ့နိုင်ရင်သူတို့လိုက်ပြီးတော့ကားနဲ့လိုက်ခေါ်ပြီးတော့ဆယ်တာတွေကိုတွေ့ပေးတယ်ဆယ်တာတွေပို့ပြီးအနောက်အပြင်မှာလမ်းပေါ်မှာထွက်နေတဲ့လူတွေမထွက်ဖို့လိုက်တားတယ်နောက်၄နိုင်မနေ့ကညနေ၄နိုင်တည်းကကဖျူးထုတ်ထားတယ် Broward County မှာ
ဟုတ်ကဲ့
ပြင်မထွက်ဖို့
ကိုကျော်မိုးသူတို့ရောနေရာတော့အကျုံးဝင်လာအဲ့အပြင်မထွက်အမင်းက
ဟုတ်ကဲ့ Broward County တကူလုံးတော့ကျွန်တော်တို့လည်းအကျုံးဝင်ပါတယ်
အဲ့တော့အပြင်လည်းမထွက်ရဘူးအလုပ်တွေလည်းမသွားဘူးဆိုတော့စားဖို့တောက်ဖို့နေဖို့ထိုင်ဖို့ကြတော့ blue season ထားလဲ
ဟုတ်ကဲ့ကျွန်တော်တို့မီးမပြက်ခင်ကမုန်တိုင်းတိုင်းမီးပြက်မှာတင်ကြတယ်သူကသိနေတော့သမင်းတွေလည်းကြိုချက်ထားပါတယ်ခင်းတွေလည်းကြိုချက်ထားပါတယ်အလုပ်တွေလည်းအကုန်ပိတ်ထားပါရှိမြဆိုင်အကုန်လုံးအကုန်ပိတ်ထားပါတယ်အလုပ်မှမရှိပါဘူးဟု
တ်ကဲ့ဘယ်လောက်ထိမုန်တိုင်းကဘယ်လောက်ထိဖြတ်သွားမလဲဘယ်လောက်ထိကြာမလဲလို့ခံမှန်းထားကြလဲ
24နာရီတော့ကြော်မယ်မုန်တိုင်းကတနားရီမှ9မိုင်6မိုင်လုံးရွေးနေတာဆိုတော့လေကျွန်တော်တို့တင်းငွေတွေဒီနေ့တနေ့လုံးလည်းပိတ်ဖို့ဟိုမထွက်ဖို့ပြောထားပါတယ
်ကိုကျော်မှုသူတို့ဘက်ပါကောမြန်မာအတိုင်းဝိုင်းနေရှိကြလားသူတို့ကတော့စုစည်းပြီးတော့တခုလောက်တာမျိုးတွေရောရှိကြလားပြင်ဆန်ပြင်နာစင်
ဟုတ်ကဲ့ဟုတ်ကဲ့ရှိပါတယ်မြန်မာအတိုင်းဝိုင်းနေများပါတယ်အကုန်လုံးကိုယ့်အိမ်ကိုကာပြီးတော့နေကြပါတယ်တချို့ဒီပြေးရမဲ့လူတွေဆိုရင်လည်းတချို့တခြားလွတ်တဲ့အိမ်မပြေးရမဲ့နေရာမျိုးမှာသွားပြီးတော့ပေါင်းနေကြပါတယ်ကျနစင်လာတော့ကိုအင်ကိုကာကွယ်ကြတာပါပဲအကုန်လုံးကိုလိုတဲ့လူလိုက်ကြည့်ပေါ့
ဒါဗီမြို့မှာနေထိုင်တဲ့ကိုကျော်မိုးသူကိုအာမမုံတိုင်းဝင်ရောက်တဲ့ဒီနောက်ဆုံးအခြေအနေကိုကိုသားညိုဆက်သွယ်မြင်မြန်တင်ပြခဲ့တာပါအခုတော့ဒီဒါကာအစီအစဉ်ဖြတ်သိမ်းမှုနဲ့စီးပွားရေခဲရိုက်မှုအခြေအနေကိုတင်ပြပေးပါမယ်အမေရိကန်ပြည်ထောင်စုတဲကိုမိဘတွေနဲ့အတူကလေးဘဝကလေးကတရားမဝင်လာရောက်နေထိုင်သူတွေကိုနေရပြန်မပို့ရေးအကာအကွယ်ပေးထားတဲ့ဒါကာဆိုတဲ့အစီအစဉ်ကိုဖြတ်သိမ်းတဲ့အကြောင်းဒီသတင်းပတ်ထမ်းမှာပဲအင်ဖြူတော်ကဆုံးဖြတ်ခဲ့တာကြောင်းဒီအစည်းအဝေးမှာအကျိုးခံစားခွင့်ရှိတဲ့ကလေးဘဝကလေးကအမေရိကန်ပြည်ထောင်စုထဲကိုရောက်လာကြတဲ့လူပေါင်း၈သိန်းနီးပါးအတွဲအလွန်ကြီးမားတဲ့ကြေရိုက်မှုတွေဖြစ်စေပါတယ်။လာမယ့်နှစ်နှစ်အတွင်းမှာအလုပ်လုပ်ခွင့်ပြုတဲ့ဒီစာရွက်စာတမ်းတွေကိုပြန်ပြီးသက်တမ်းတိုးလို့မရတော့ဘူး။ပြန်ပို့ခံရမယ့်အရေးအတွက်ကာကွယ်ပေးထားခြင်းမရှိတော့ဘူးဆိုရင်အလုပ်လုပ်ခွင့်ရရှိထားသူ9သိန်းကျော်အလုပ်လက်မဲ့ဖြစ်သွားမှာဖြစ်ပါတယ်။အရေးအချင်းပြေဝတဲ့သူတွေကိုအလုတ်ထုတ်ပြေဖို့အတွက်ဆုံးဖြတ်ရတဲ့အလုတ်ရှင်တွေအဖို့လဲစိတ်ထိခိုက်ရတဲ့အပြင်ဝင်ငွေဒေါ်လာသန်းထောင်ပေါင်းများစွာဆုံးရှုံးရမှာဖြစ်တဲ့အတွက်အားလုံးကိုခြုံငုံကြည့်လိုက်ရင်အမေရိကန်ပြည်ထောင်စုရဲ့စီးပွားရေးကြီးထွားနှုန်းကိုလည်းစိုးရိမ်စေမှာဖြစ်ပါတယ်ဒီအကြောင်း VOA သတင်းတော်ရာမန်ထဲလာသတင်းပေးပို့ထားတာကိုဆက်ပြီးပြောပြပေးပါမယ်ရှင်ဒါကအစည်းအဝေးမှာအကျိုးခံစားခွင့်ရှိတဲ့သူတွေအတွက်အရောဒါကိုပြစ်ပယ်ပြီးကိုယ့်ရဲ့တခုထဲသောနေအိမ်လိုသတ်မှတ်ထားတဲ့တိုင်းပြည်တွေကနေအတင်းအကျထွက်ခွာသွားမယ့်အရေးဟာတံပိုးနဲ့ပိုင်းဖြတ်တိုင်းတာဖို့ဆိုတာသိပြီးမလွယ်ကူလာပေမဲ့စီးပွားရေးလုပ်ငန်းအတွက်အလုပ်ထုတ်ပြရတဲ့ဆိုတာကတော့ငွေရေးကြေးရေးအရာရေးရိုက်မှုတွေရှိတယ်ဆိုတာကသိတာထင်ရှားပါတယ်ညူယောက်မြို့စီးပွားရေးလုပ်ငန်းခေါင်းဆောင်မှုအပိုင်းကိုကိုစားပြုတဲ့ Partnership for New York City အဖွဲ့က Catherine Wall ကတော့ဒါကာအလုပ်သမားတွေကနေဒေသန္တရစီးပွားရေးမှာတနှစ်ကိုဒေါ်လာသန်းထောင်ပေါင်းများစွာရရှိစေတယ်လို့ပြောပါတယ်
။ Losing that is a direct cost, but it's also a
ဒီဆုံးရှုံးမှုကဒိုက်ရိုက်ထိခိုက်နေနာမှုတစ်ခုဖြစ်ပါတယ်။ဒါမဲ့ဒါဟာအမေရိကန်အနေနဲ့တခြားနိုင်ငံကနေပြီးတော့အခြေချဝင်ရောက်လာတဲ့သူတွေရဲ့စွမ်းအားနဲ့အလုပ်ကြိုးစားမှုကိုယ်ပိုင်အစွမ်းဆရှိသူတွေကိုလက်ခံယုံကြည်တဲ့နိုင်ငံမဟုတ်တော့ဘူးဆိုတာကိုတနည်းအားဖြင့်ဒီကမ္ဘာလုံးကိုအချက်ပြလိုက်တာဖြစ်ပါတယ်။ဒါကြောင့်မလို့ဒီသတင်းကလူသစ်စုဆောင်မှုစ조사အထောက်နေတဲ့ကျမတို့ရဲ့အရေးပါတဲ့ကုမ္ပဏီတွေပေါ်မှာထက်ဆင့်တက်ရောက်မှုရှိစေတာပါ။ဘာလို့လဲဆိုရင်သူတို့တွေဟာကိုပိုင်အစွမ်းစားရှိတဲ့သူတွေ၊ကဘာတဝမ်းကဘာသာစကားမျိုးစုံကြမ်းကြမ်းကျဉ်ကျဉ်ပြောနိုင်တဲ့သူတွေကိုလိုအပ်နေလို့ဖြစ်ပါတယ်ရှင်
။ Washington အခြေစိုက် Gato Institute အဖွဲ့ရဲ့တွက်ချက်မှုအရတော့ဒါကအစည်းအဝေးကိုအဆုံးသတ်လိုက်ခြင်းအပြင်အလုပ်ရှင်တွေအနေနဲ့အလုပ်သမားအသစ်တွေအစားထိုးခန့်အားဖို့ဒေါ်လာ 6.3 မီလီယံကုန်ကျမှုရှိမှာဖြစ်ပါတယ်။ဒါဟာအလုတ်သမားအသစ်9,000ကိုစုဆောင်ခန့်အပ်ပြီးတင်နန်းပေးဖို့အထူးသဖြင့်ကျွမ်းကျင်မှုရှိတဲ့အဆင့်မြင့်ရာထူးနေရာတွေအတွေ့ကုန်ကြစိတ်တွေဖြစ်ပါတယ်။ဒါကအစီအစဉ်မှာအကျိုးခံစားခွင့်ရှိတဲ့သူပေါင်း36ရာခိုင်နှုန်းဟာအသက်25နှစ်နဲ့အထက်ရှိပြီးဘွဲ့ရပြည်သားနဲ့ဘွဲ့လွန်ပညာရထားကြတဲ့သူတွေဖြစ်ပါတယ်။ Gato Institute လူဝင်မှုကြီးကြပ်ရေးမူဝါဒဆိုင်ရာသုံးသပ်သူ David Bayer ကအခုလိုပြောပါတယ
်။ Many of them are highly educated and working in positions such as healthcare and education
သူတို့အများစုဟာဆင့်မြင့်ပညာရေးကိုပြီးထားကြပြီးတော့ကျန်းမာရေးနဲ့ပညာရေးကဏ္ဍတွေမှာရာထူးယူထားကြသူတွေဖြစ်ပါတယ်ဒ ီကဏ္ဍတွေမှာလာကကောင်းကောင်းပေးထားတော့ထုတ်လုပ်မှုအားလည်းပိုပြီးကောင်းပါတယ်ဒါကအစီအစဉ်ကိုဖြတ်သိမ်းခြင်းရဲ့အကျိုးရလဒ်အဖြစ်ကြီးမားတဲ့တက်ရောက်မှုနဲ့ကြုံတွေ့ရမှာကအလုသမားစားတို့ခန့်အပ်ရမယ့်ဒီကဏ္ဍတွေပဲဖြစ်ပါတယ
်ဒါကအစီအစဉ်ဖြတ်သိမ်းလိုက်ခြင်းအပြင်သူတို့နဲ့ရွေးတူအမေရိကန်မှာအလုပ်လက်မဲ့ဖြစ်နေကြသူတွေအဖို့တစ်ဖက်တစ်လမ်းကနေအကျိုးရှိနိုင်တယ်လို့အင်ဖြူတော်ပြောခွင့်ရဆာရာဟန်ကပီစင်တာကပြောပါတယ်
There are over 4 million unemployed Americans in the same age group as those
ဒါကအကျိုးခံစား권ရထားသူတွေနဲ့ရွေတူအလုံးလက်မဲ့ဖြစ်နေတဲ့အမေရိကန်၄သန်းကျော်ရှိပါတယ်။သူတို့တွေဟာအလုံးလက်မဲ့ဖြစ်နေကြတဲ့အာဖဂန်နယ်ဘွားအမေရိကန်နိုင်ငံသား6သိန်း 5,000 နဲ့စပိန်ဘာသာစကားပြောတောင်အမေရိကတိုက်သား8သိန်း 8,000 တို့ဖြစ်ကြပါတယ်။သူတို့တွေဟာဒါကအကျိုးခံစား권ရထားသူတွေနဲ့ရွေတူတွေပါ။ဒီလိုအလုံးလက်မဲ့ဖြစ်နေကြတဲ့အုပ်စုကြီးကအဲ့ဒီအလုပ်တွေမှာဝင်ရောက်လုပ်ကိုင်နိုင်မှာဖြစ်ပါတယ်။
ဒါပေမဲ့လည်းဆန်ဒါစ်ရဲ့အခုအကြောင်းပြချက်ဟာယုတ်တိမရှိဘူးလို့စီးပွားရေးပညာရှင်တွေနဲ့လူဝင်မှုကြီးကြရေးဆိုင်ရာသုံးသပ်သူတွေကရှုမြင်ပါတယ်။ဒါကအလုတ်သမားတွေနေရာမှာအလုတ်လက်မဲ့ဖြစ်နေတဲ့အမေရိကန်နိုင်ငံသားတွေကိုအစားထိုးတာဟာပြည်စုံကောင်းမှုနဲ့အရာတစ်ခုမဟုတ်တလို့နောက်ထပ်အလုတ်သမားတူနေရာရဖို့အတွက်ကြံတူကိုအလုတ်ကနေဖယ်ရှားလိုက်တာဟာထုတ်လုပ်မှုအားကိုတိုးမြင့်နိုင်မှာမဟုတ်ဘူးလို့ဒေးဗစ်ဘာယာကပြောပါတယ်။သမယိုးကျဝါရီကီတူအင်စတီကျူရဲ့လစ်လာတွေ့ရှိချက်အရလာမယ့်ဆယ်စုနှစ်တစ်ခုအတွင်းဒေါ်လာဘီလျံ180ဆုံးရှုံးမှုရှိမှာဖြစ်ပြီးသဘောထားပြော့ပြောင်းတဲ့ American Progress သုတေသနဌာနရဲ့ခန့်မှန်းချက်အရကတော့ဒါကအစီအစဉ်ရဲ့တက်ရောက်မှုဟာဒေါ်လာဘီလျံ460ရှိမှာဖြစ်တယ်လို့ပြောပါတယ်ရှင်
ဗီယိုမြန်မာပိုင်းတနင်္ဂနွေနေ့ညနေခင်းရေဒီယိုအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်။နောက်နှစ်နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့လိုင်းဒိုမီတာ2425 3250တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုမတ်သိငိထိုက်ကြေညာပေးပါမယ်ရှင
်။အမေရိကန်ပြည်တော်စုဖလော်ရီဒါပြည်နယ်ကီးဝက်စ်ကိုဟာရီကိန်းအာမာစတင်ဝင်ရောက်တိုက်ခတ်နေပြီဖြစ်ပါတယ်။မုန်တိုင်းအဆင့်၄ရှိတဲ့ဟာရီကိန်းအာမာကတနာယီကို၄တိုင်နှုန်းကီလိုမီတာ210နီးပါးနဲ့ဝင်ရောက်တိုက်ခတ်နေပြီးရာစုနှစ်တစ်ခုအတွင်းပြင်းထန်တဲ့ဟာရီကိန်းမုန်တိုင်းတွေနဲ့မကြုံခဲ့ရတဲ့ဖလော်ရီဒါပြည်နယ်တွင်းကဒေသတချို့မှာတော့အပျက်စီးတွေရှိလာမယ်လို့ခန့်မှန်းထားကြပါတယ်။အစောပိုင်းခန့်မှန်းချက်တွေမှာတော့ဖလော်ရီဒါအရှေ့ပိုင်းမိုင်ယာမီမြို့မှာမုန်တိုင်းတန်ခံရမယ်လို့ခန့်မှန်းခဲ့ကြပေမဲ့အခုတော့မုန်တိုင်းကပြည်နယ်အနောက်ဘက်ပိုင်းကိုလမ်းကြောင်းပြောင်းလာပြီးစိန့်ပီတာစဘတ်ဘက်ကိုဦးတည်နေပါတယ်။ရခိုင်ပြည်နယ်မောင်တော့နယ်ဘူးသီးတောင်ဒေသတွင်းကအစိုးရလုံခြုံရေးစခန်း30နီးပါးကိုတစ်ချိန်တည်းတစ်ပြိုင်တည်းဝင်ရောက်တိုက်ခတ်ခဲ့တဲ့ American Rohingya Salvation Army အစကတိုက်ခိုက်မှုတွေကိုတလှကြရပ်ဆိုင်းဖို့တစ်ဖက်သက်ကြီးညာချက်ထုတ်ပါတယ်။မြန်မာအစိုးရဘက်ကတော့အကြမ်းဖက်ဝါဒီတွေနဲ့ဆစ်ဆက်ဆွေးနွေးမဲ့မူဝါဒမရှိဘူးလို့နိုင်ငံတော်အတိုင်ပင်ခံဝန်ကြီးဌာနရဲ့ညွှန်ကြားရေးမှူးဦးစော်ထေးကသူ့ရဲ့ Twitter လူမှုကွန်ရက်မှာရေးသားပါတယ်။ American Rohingya Salvation Army ကိုမြန်မာအစိုးရကအကြမ်းဖက်အဖွဲ့အစည်းဖြစ်သတ်မှတ်ထားတာဖြစ်ပါတယ်။ဩဂုတ်လ25ရက်နေ့ကမြန်မာအစိုးရလုံခြုံရေးစခန်းတွေကို ARSC အဖွဲ့ကတိုက်ခိုက်တာကြောင့်အစိုးရလုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့အစိုးရဝန်ထမ်းတွေအရက်သားတွေလည်းတေဆုံးခဲ့ရပါတယ်။အစာအဖွဲ့ကတော့သူတို့အဆိုအပြစ်ခတ်ရက်စဲရေးကာလအတွင်းအကူအညီပေးရဖွဲ့တွေအနေနဲ့အတိတ်ဒုက္ခရောက်ရသူအလုံးကိုလူမျိုးဘာသာမခွဲခြားဘဲအကူအညီပေးကြဖို့မနစ်စနေနေ့ကပြောဆိုထားပါတယ်။မြောက်ကိုရီးယားအစိုးရပိုင်းဝါဒဖြန့်ချီရေးတွေကိုထုတ်လွှင့်နေတဲ့ရုပ်သံလိုင်းကိုလူမှုအဖွဲ့အစည်းတွေလိုက်နာရမယ်လမ်းညွှန်ချက်ကိုချိုးဖောက်တယ်ဆိုပြီး YouTube Internet စာမျက်နှာကနေဖယ်ရှားလိုက်ပါတယ်ရှင်။
တရင်ချင်းချုပ်ကိုမတ်သိငိထိုက်တင်ညာပေးခဲ့တာပါဒီညနေအစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Zubio Altai ဖြစ်ပါတယ်ကျွန်မရှားဖောင်းပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးခဲ့တာပါ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနဲ့9နာရီထိတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးလို့ရင်တော့ bemis@voanews.com ဆာမျက်နှာမှာစာရေးသားပေးပို့နိုင်ပါတယ် VOA မြန်မာပိုင်းအစီအစဉ်ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင
This program has come to you from the Voice of America, Washington.